မြန်မာနိုင်ငံမှာစက်တင်ဘာ2ရက်စာသာပရင်းနေ့ကပြင်ပဈေးကွက်မှာအမေရိကန်ဒေါ်လာကို1830ကျပ်အထိဈေးပေါက်ခဲ့ပါတယ်။တရုတ်ယွမ်ငွေနဲ့လဲနှုန်းမြန်မာကျပ်ငွေတန်ဖိုးကလည်းဒီရက်ပိုင်းနဲ့အတော်လေးကျနေပါတယ်။အခုလိုအခြေအနေမှာဒေါ်လာဈေးဆက်မတက်ရအောင်ဘ ഹു ဘဏ်ကထိန်းချုပ်ဖို့ကြိုးစားနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါအောင်ဗျာ။
စက်တင်ဘာလ2ရက်ကျပ်ပရိနေ့ကအမေရိကန်ဒေါ်လာလဲနှုန်းကပြင်ပဈေးကွက်မှာ1830ကျပ်အထိဖြစ်နေပါတယ်။ဘ ഹു ဘဏ်ကကျပ်ပရိနေ့အတွက်တရားဝင်သတ်မှတ်ထားတဲ့ရည်မျိုးငွေလဲနှုန်းတန်ဖိုးကဒေါ်လာကို1900ကျပ်ဖြစ်ပါတယ်။ဒါပေမဲ့တရားဝင်ဖွင့်ထားတဲ့ငွေလဲကောင်တာတွေမှာပမာဏအကန့်အသတ်နဲ့တာဝင်နေတာဝယ်ဖို့သတ်မှတ်ချက်တွေရှိနေတာကြောင့်အရေးပေါ်ဒေါ်လာလူတူတွေကအပြင်းမှာပေါက်ဈေးပေးပြီးအယောင်ဝယ်လုပ်နေကြရတာဖြစ်ပါတယ်။ဒါကြောင့်ဒေါ်လာကို1830ဈေးအထိပေါက်နေတာပါ။ပြင်ပငွေလဲကောင်တာတွေမှာအစိုးရသတ်မှတ်ထားတဲ့နှုံးနဲ့ရောင်းချပေးနေပေမဲ့တရားဝင်ရောင်းချတဲ့ပမာဏထက်ပိုပြီးလိုအပ်တဲ့လုပ်ငန်းရှင်တွေကတော့ပြင်ပဈေးကွက်မှာကြိုက်ရောင်းကြိုက်ဝယ်ဈေးနဲ့ပေးပြီးဝယ်နေရကြောင်းဈေးတင်တဲ့လုပ်ငန်းရှင်တို့က VOA ကိုရှင်းပြပါဗျာ။အဲ
ဒီတော့ဟုတ်တယ်1830ကလိုသူဝယ်လိုသူရောင်းမှာပေါ်လာဈေးကတော့ကြောက်တယ်ဈေးကွက်ရဲ့လို့မရှိဘူးကွာ။ဒီပေါ်ရဲ့ဟိုလိုသူတွေတော့ဝယ်ရမှာပေါ့နော်။ဒီစီမာရဲ့လူတွေစီဝါပါတဲ့ဒီပေါ်ရဲ့အရေးပေါ်ကုန်တဲ့ဒီတော့အဲ30လောက်ဒီဝယ်ရတယ်
ရွှေဈေးကလည်းစက်တပရိနေကတစ်ချက်သားကို18,100ကျော်ဈေးဖြစ်နေပါတယ်။စစ်ကောင်စီကမြန်မာငွေစက်ကူတွေဇက်တိုက်ရိုက်ထုတ်နေတဲ့ဆိုတဲ့ကောလာဟလသတင်းတွေကြောင့်အခုရက်ပိုင်းဒေါ်လာဈေးတွေတက်နေတာလို့ရွှေလုံငန်းရှင်တယောက်ကသူ့အမြင်ကို VOA ကိုပြောပြပါတယ်။ဒေါ်လာဈေးကတော့ဆက်တက
်ကုန်ရှိနေပါတော့။ဒီမှာရမယ်ပေါ့ကျွန်တော်ကြည့်နေကြည့်တယ်ပေါ့။အမှအဲ့တဲ့စင်နာရီမှာတော့လေဘုခမကြီးကြီးမောင်ကြီးတိုင်းနဲ့ဈေးကျင်တဲ့အမှတကယ်တော့ဝယ်မယ်ဆိုရင်တော့မရနိုင်ဘူး။ဒီမှာတော့ဆက်တက်ကုန်တယ်ဆက်တက်ကုန်တယ်
ပြင်ပဈေးကွက်မှာဒေါ်လာဈေးတက်နေတယ်လို့တရုတ်ယွမ်ငွေဈေးကလည်းတက်နေပါတယ်။တရုတ်မြန်မာအဓိကကုန်သွယ်နေတဲ့မူဆယ်နယ်စပ်မှာလည်းတရုတ်ယွမ်ငွေယွမ်တရာကိုကျပ်2000ပတ်ဝန်းကျင်နဲ့အရင်ကရှိခဲ့ပေမဲ့အခုရက်ပိုင်းမှာတော့2500ကျပ်ကျော်အထိဈေးတက်နေတာပါ။ယွမ်ငွေနဲ့ကျပ်ငွေအယောင်ဈေးအဝယ်ဈေးကလည်းကျပ်1000ကျော်လောက်ကွာဟနေပါတယ်။နယ်စပ်ကုန်သွယ်ရေးကိုမကြခင်ပြန်ဖွင့်တော့မယ်။တရုတ်ယွမ်ငွေကိုလဲထားတာကခိုင်မာမှုရှိနေဆိုတဲ့အမြင်တွေကြောင့်ပဲဒီရက်ပိုင်းနဲ့မှာရန်ကုန်တံမိုးတက်နေတာလို့စောင့်ကြည့်သူတွေက VOA ကိုပြောပါတယ်။ online ကနေငွေပေးငွေချေလို့ရတဲ့ KPay ငွေစည်းရင်းတွေအပိတ်ခံရတဲ့ကိစ္စဖြစ်တယ်လို့တင်းကျေကောင်မျိုးကမြန်မာကုန်တယ်သူကပြောပါတယ်
။ကျွန်တော်လည်းဇက်မှာကိုလို့ရတာပါကျွန်တော်တာမန်ကုန်တယ်ဟိုတအူးလောက်မှာအဲတုန်းက KPay ထဲမှာအဲတော့တင်းသားတယ်တင်းချောက်တယ်ရှိတယ်။ဒီဆက်ကားလုံးနဲ့လုံးနေတော့ဒီရာတွေကအမြင်နဲ့ရှိတယ်။အဲ့တော့ဒီ KPay နဲ့ပတ်သက်တဲ့ဟာတွေကဒီလိုကောလာဟာလာတွေဖြစ်လာတဲ့အချိန်မှာအကုန်လုံးထုတ်ပြီးလဲကြပြီ။အစိုးရကပေါ့နော်။အဲ့တော့ရောင်းဝယ်ပြီးလဲတဲ့အချိန်မှာကြာလဲဆိုတာဒါကမောင်မူကြီးကတော့အချက်ပဲနော်။အဲ့တော့ဆိုရောင်းကိုဟိုတင်းကြီးရတာပေါ့။ဒါပဲ။
ငွေလဲနှုန်းမတက်အောင်မြန်မာနိုင်ငံဗဟုဘဏ်ကလည်းစူးစမ်းနေပါတယ်။ဗဟုဘဏ်ကရင်းမြွေငွေလဲလဲနှုန်းကိုနေ့စဉ်တက်မှတ်ပေးနေပြီးအဲ့ဒီတန်ဖိုးအတိုင်းပြင်ပဈေးကွက်မှာအယောင်ဝယ်လုပ်ကြဖို့လည်းညွှန်ကြားထားတာပါ။ဈေးအစမတန်ကွာခြားမှုမရှိအောင်ဗဟုဘဏ်ကဒေါ်လာငွေကိုထုတ်ရောင်းနေရတယ်လို့ဆောင်နေပါတယ်။ဗဟုဘဏ်အနေနဲ့ဒေါ်လာငွေလဲလဲနှုန်းတန်ဖိုးတစ်ခုမှတည်ငြိမ်နေအောင်စူးစမ်းထိန်းချုပ်နေတယ်လို့ဗဟုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ
်။ကိုလိုချင်လို့ဈေးကိုထိန်းချုပ်လို့မရဘူး။ဟုတ်တော့ဖက်ပြင်းတဲ့ဒီကူပေါ်မှာဒေရောင်းဝယ်ပြအောင်လေဘယ်လိုဖက်ပြင်းဒေါ်လာကြီးညီမအောင်လဲဒီကနေ့ကိုယ်ကျေလို့လည်းညီမအောင်တော့ကျွန်တော်သိရပါဘူးဆိုတော့ကျန်းကြီးကတော့ကျွန်တော်က600ပေးပါလေရှိအောင်ကျွန်တော်တို့သိမှုရတာပါ
ဒင်းတော်ဖြစ်တဲ့ဈေးဝါလောင်စာစီစားတုံးစီစားတောက်ကုန်တွေအတွက်နိုင်ငံခြားငွေကိုလိုအပ်ချက်ပေါ်မူတည်ပြီးဖြည့်ဆည်းတဲ့နည်းလုပ်ငန်းရှင်တွေဗန်ဒီအကြားငွေကြေးရောင်းဝယ်ရမှာဖြစ်တဲ့အတိုင်းအတာတဲ့ကြောင်းမသွားအောင်ညှိနှိုင်းတဲ့နည်းစတဲ့နည်းနဲ့နှစ်ခုစလုံးကိုအသုံးပြုသွားမယ်လို့ဗဟုဘဏ်ဒုဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးမတည်ငြိမ်တာပြည်တွင်းဘဏ်စနစ်တွေကောင်းကောင်းပြန်လည်မလဲပတ်နိုင်နေတာပြပရင်းနှီးညွှန်ရမှုတွေထွက်ခွာနေတာနေဆက်ကုန်တွေမှုတွေရပ်တန့်နေတာကိုဗစ်ကပ်ရောဂါတန်ခံနေရတာစားတဲ့အခြေအနေတွေဖြစ်နေတဲ့မှာမြန်မာကျပ်ငွေတန်ဖိုးကျဆင်းလာနေတာဖြစ်ပါတယ်ခင်ဗျာ။